ပရဒိနငငငိုရောက်နေတဲ့ဒေါအောင်ဆန်းစုကြည်ဟာပရဒိမှာရှိတဲ့မြန်မာနိုင်ငံသားတွေနဲ့ဒီကနေ့မနက်ပိုင်းလန်နာမြို့မှာတွေ့ဆုံခဲ့ပြီးရင်းချမ်းရင်းနဲ့နိုင်ငံဖွံ့ဖြိုးရေးဆက်ဆံရေးမှုနှစ်ဆက်တရာစုပင်လုံညီလာခံနဲ့ဖွဲ့စည်းပုံပြင်ဆင်နိုင်ရေးပေါ်တဘောရာအခြေခံပညာရေးစနစ်ပြုပြင်ပြောင်းလဲမှုအခြေအနေတချို့ကိုရှင်းပြသွားခဲ့ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော ပြည်ထောင်နိုင်ငံမှာရောက်နေပြီးမေလ9ရက်ဒီကနေ့မနေ့ပိုင်းမှာတော့ပြည်ထောင်ရောက်မြန်မာနိုင်ငံသား300လောက်နဲ့လန်ဒန်မြို့ဟိုတယ်မှာတွေ့ဆုံခဲ့တာပါဒီလိုတွေ့ဆုံမှုအတွင်းမြန်မာနိုင်ငံမှာမွေးဖွားလာသူတွေဟာဘယ်နိုင်ငံရောက်ရောက်မြန်မာနိုင်ငံရဲ့မိသားစုဝင်တွေအဖြစ်ခံယူကြောင်းပြောသွားပြီးအားလုံးကမိမိတို့တတ်နိုင်တဲ့ဘက်ကပါဝင်လှူဆောင်မှသာမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်အမြင်ရောက်လာမှာဖြစ်တယ်လို့တိုက်တွန်းသွားပါတယ်တိုင်းသားဒေသတွေမှာမြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုအမှုအကျင့်တွေပြောင်းလဲလာပြီလားဆိုတော့ကရင်တိုင်းသားတို့ရဲ့မိကွန်းနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကအခုလိုဖြေကြပါတယ်
ကျမတို့အရင်ကပြောင်းလဲဖို့လည်းအများကြီးလုပ်နေပါတယ်အတိုင်းအတာတစ်ခုစီလည်းပြောင်းလဲပြီလို့ကျမတို့ယူဆပါတယ်သို့သော်ညာလည်းပြေဝပြောင်းလဲတယ်မပြောင်းလဲဆိုတော့နောက်ဆုံးကျတော့ပြည်သူလူထုကဆုံးဖြတ်မှာဖြစ်ပါတယ်အစိုးရဆိုတာဟာကိုလုပ်နေတဲ့စီမံကိန်းကြီးကိုဥတည်နေတဲ့ကိစ္စကြီးအောင်မြင်မှုကြီးလို့ပြောပိုင်ခွင့်ဟာတရားရဂိုင်လို့မရှိပါဘူးတကယ်အောင်မြင်တယ်မအောင်မြင်တယ်ဆိုတော့ပြည်သူလူထုကဆုံးဖြတ်မှာဖြစ်ပါတယ်ဒါနဲ့ပြည်သူကဆုံးဖြတ်တဲ့အခါကျလို့ရှိရင်လည်းပုံမူအမြင်ကျေကျေနဲ့ဆုံးဖြတ်ရမှာပါကိုလိုချင်တာမရလို့အောင်မအောင်မြင်ဘူးလို့ပြောလို့မရပါဘူးကိုလိုချင်တာရဖို့အတွက်မဟုတ်ဘူးကိုယ်နိုင်ငံတနိုင်ငံလုံးအတွက်ကောင်းဖို့အတွက်ဖြစ်ပါတယ်ကျမဒီအချိန်မှာလည်းဟိုကျုံလုံးပြောရမယ်ဆိုလို့ရှိရင်ကျမတို့ကရင်တိုင်းသားများဟာကျမတို့ပြည်ချင်းကြီးဖြစ်စဉ်နဲ့ပတ်သက်လို့အများကြီးပံ့ပိုးကူညီပါတယ်ဖောက်ပါပါတယ်ဒါအတွက်လည်းကျမတို့တကယ်ကိုကျေးဇူးတင်ပါတယ
်ဖွဲ့စည်းပုံပြင်ဆင်ရေးအလားအလာတွေနဲ့ပတ်သက်ပြီးလဲဒေါန်ဆန်းစုကြည်ကအခုလိုပြောသွားပါတယ
်ကျမတို့ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့ဆိုရင်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီဇိုင်းမမဆန့်ကျင်ခဲ့ပါတယ်ဒီဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီစံနှုန်းစံထားတွေနဲ့မကိုက်ညီဘူးဆိုပြီးတော့ဒီပြည်သူစံတာခံယူပွဲလုပ်ခဲ့တဲ့အကကျွန်တော်တို့ဆန့်ကျင်ခဲ့ပါတာ။ဒါပေမဲ့လည်းကျွန်မအမြဲပြောပါတယ်ကျွန်တော်တို့နိုင်ငံမှာအရေးကြီးဆုံးကဘာလဲဆိုတာဟာတရားဥပဒေစိုးမိုးရေးပဲ။ဘာဖြစ်လို့တရားဥပဒေစိုးမိုးရေးကအရေးကြီးလဲဆိုတော့တရားဥပဒေစိုးမိုးရေးမရှိဘူးဆိုရင်ဒီနိုင်ငံဟာတည်ငြိမ်နိုင်မှာမဟုတ်ဘူး။တည်ငြိမ်နိုင်မှုမရှိတဲ့နိုင်ငံဟာဘယ်လိုမှငြိမ်းချမ်းရေးရနိုင်မှာမဟုတ်ဘူး။အခုဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေပြောင်းလဲရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်ဟာအင်တာမဆက်နွယ်နေပါတယ်။ဒီ NCA လက်မှတ်NCA ဆက်သဘောတူညီမှုတဲ့မှာကိုဒါပါပါတယ်ဒီကျင်းပင်လုံညီလာကန်းနေဒီဒီညီလာကန်းနေတဆင့်ဖွဲ့စည်းပုံအခြေခံဥပဒေကိုစစ်မှန်တဲ့ Federal ပြည်ထောင်စုဒီမိုကရေစီပြည်ထောင်စုတစ်ခုဖြစ်အောင်လို့ပြုပြင်တောင်းလဲသွားရမယ်ဆိုတာပါပြီးသားပ
ါဒီနေ့ဟာညီငယ်ရေးနှစ်လို့ NLD အစိုးရကကြီးညာလှုပ်ဆောင်နေပေမဲ့အမလို့အမရဖြစ်เสียအခြေအနေတွေရှိလာတယ်ဆိုတဲ့မေးမြန်းချက်ကိုတော့ဒေါ်ဆန်းစုကြည်ကအခုလိုတုံ့ပြန်သွားပါတယ်
အာမေရတဲ့လူတွေကဝင်ပြီးတော့လှုပ်ခုလိုပါတယ်။အာမေရဘူးဆိုတဲ့လူတွေအားလုံးကတော့ဝိုင်းမင်းပြီးတော့ကုညီမယ်ဆိုလို့ရှိရင်မုတ်ချမတွေ့ကျမတို့အောင်မြင်ရမှာဖြစ်ပါတယ်။အဲ့တော့ဒီကျမတို့ဟာညီလာခံတစ်ခုလေးနဲ့အားလုံးအောင်မြင်မှုရမယ်လို့လေဒီလိုလဲကျမတို့မမှော်မြန်မြန်မှမှာဘူး။ညီညာရေးဖြစ်စဉ်ဆိုတော့တခြားနိုင်ငံတွေကြည့်လိုက်ပါ။တော်တော်ကိုလုပ်ရတဲ့ကိစ္စပဲ။ကျမတို့ရဲ့နိုင်ငံမှာဆိုလို့ရှိရင်ဟိုလွတ်လပ်ရေးရကြတဲ့ညီညာရေးပြည်တွင်းညီညာရေးဆိုတာပြေဝမရှိခဲ့ပါဘူး။
မြန်မာနိုင်ငံရဲ့ပညာရေးစနစ်မှာအခြေခံပညာရေးစနစ်ပြောင်းလဲမှုတချို့နဲ့ပတ်သက်လို့လှုပ်ဆောင်စရာတွေဆက်ရှိနေတဲ့ကြောင်းဒေါအောင်ဆန်းစုကြည်ကပြောသွားပါတယ်။အဲ့
တော့ကျမတို့နိုင်ငံကအခုပညာရေးစနစ်ကိုလည်းပြောင်းတဲ့နေရာမှာမူလတန်းပညာရေးကိုကျမတို့ညှင့်တင်ရမယ်ခိုင်မာအောင်လုပ်ရမယ်အခြေခံမှအမြင့်ကခိုင်မှကျမတို့အပင်ကနေပြီးတော့တန်တန်မာမာနဲ့ကြီးထွားလာမှာပါ။နောက်ပြီးတော့ကျမတို့ရဲ့ဆောင်ရွက်စနစ်ကိုလည်းကျမတို့ပြောင်းရမယ်။ဥဆောင်ရွက်စနစ်ပြောင်းတဲ့နေရာမှာကျမတို့ကအမှတ်ပေးတဲ့စနစ်မဟုတ်ဘဲနဲ့ grading ပေါ့နော် ABC အဲ့ဒီစနစ်ကိုကျမတို့ပြောင်းပြီးတော့သုံးပါတယ်။သုံးတဲ့အခါမှာကျမဘာတွေ့ရလဲဆိုတော့ကလေးတွေကကြိုက်တယ်တဲ့။ဘာလို့သူတို့ပုံမှာပို့ပြီးသူတို့ပုံမှာဖိအားပေးမှုတွေပို့နေလာတယ်ပေါ့နော် pressure ပို့ပြီးတော့နေလာတဲ့အခါကျ။ဒါပေမဲ့မိဘတွေကမကြိုက်ဘူးတဲ့။ဘာဖြစ်လို့မကြိုက်လဲဆိုတော့အမှတ်ပေးစနစ်နဲ့ကြည့်လို့ရှိလို့ရှိရင်ဟိုဘက်အင်ကကလေးကငါကလေးတွေအမှတ်သုံးမှတ်ပို့များလို့ရှိလို့ရှိရင်ငါတို့ကျူရှင်ဆရာမအလုံးမလုံးနေဘူးဆိုပြီးတော့မှလို့ရတယ်
။ဒီကနေ့ဟာဒေါအောင်ဆန်းစုကြည်ရဲ့ဗီတင်ခီးစဉ်နောက်ဆုံးနေ့ဖြစ်ပြီးမေလ၄ရက်ကြာသာပရိနိကရေကဗီတင်နိုင်ငံကိုရောက်နေတာဖြစ်ပါတယ်။ဧပြီလ30ရက်နေ့ကဥရောပခီးစဉ်စတင်ခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ဟာဘယ်လ်ဂျီယံ၊အီတလီနဲ့ဗြိတိန်နိုင်ငံတွေကိုခီးထွက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပါရှင်။